တော်ရရှိနေမင်္ဂလာပါ VOA American တန်ကစနေနေ့မနက်ပိုင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယပိုင်းနိုင်ရီဝက်အတွင်းမှာအမျိုးသမီးကန္တမနက်ခင်းအင်္ဂလိပ်စာတွေကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နီးပညာကန္တတင်ဆက်တဲ့အခါမှာတော့
ဗတ်တီတစ်လုံးကတစ်နှစ်နှစ်နှစ်အလွန်အကျွံပဲပေါ့နော်ဒါပေမဲ့အဖြူရောင် LED ဒိုင်အိုဆိုလို့ရှိရင်နိုင်ပေါင်း2သိန်း3သိန်းလောက်ကောင်ရပါပြီ
။နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမန္နန္ဒချန်ကကိုရန်နိုင်တဲ့အတူစူးစီးတင်ဆက်ထားပါတယ်။
မြန်မာတူ Setup Central Counter Terrorism Body ဆိုတဲ့ခေါင်းစဉ်နဲ့ Channel News Asia သတင်းမှာတော့ပထမဆုံးအကြိမ်အနေနဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတုံ့ပြန်ရေးဗဟိုဌာနတစ်ခုကိုနောက်လလယ်မှာကျင်းပမယ့်အာဆီယံညီလာခံကြီးမတိုင်ခင်ဖွဲ့စည်းဖို့ပြင်ဆင်နေတဲ့အကြောင်းနဲ့အစချီရေးသားထားပါတယ်။ဒီအဖွဲ့မှာပါဝင်မဲ့ကော်မတီ၉ခုကဓာတုလက်နက်နဲ့တိုက်ခိုက်မှုတွေအကြမ်းဖက်အဖွဲ့တွေရဲ့ငွေကြေးစုဆောင်းတဲ့ကိစ္စတွေနဲ့နယ်စပ်ဒေသတွေလိုလုံခြုံရေးအတွက်အဓိကကျတဲ့နေရာမျိုးတွေမှာအဓိကအာယုံဆိုင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံဟာပြည်တွင်းကတိုက်ခိုက်မှုတွေကြုံခဲ့ဘူးပဲနိုင်ငံခြားကအကြမ်းဖက်အဖွဲ့စည်းတွေကတိုက်ခိုက်တာမျိုးတော့မရှိခဲ့ဘူးပါဘူးဒါပေမဲ့လို့လည်းပြီးခဲ့တဲ့လကပဲအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကနေပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်လိုနိုင်ငံတွေမှာအကြမ်းဖက်မှုတွေလှုပ်ဆောင်ဖို့စီစဉ်နေတဲ့အကြောင်းကြေညာခဲ့တာပါအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ဂွဲတွေရှိနေတာမျိုးဒါမှမဟုတ်အကြမ်းဖက်သမားတွေမြန်မာနိုင်ငံနဲ့စိတ်ဝင်လာတာမျိုးကမ္ဘာတဝက်နိုင်ငံခြားတိုက်ခိုက်ရေးသမားတွေကိုစုဆောင်းနေတဲ့IS အကြမ်းဖက်အဖွဲ့လိုမျိုးစိုးရိမ်စရာတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရဲမှုချုပ်စိုးမြိုင်ကိုကိုးကားပြီးတော့ရေးသားထားပါတယ်။မကြသေးခင်ကပဲနိုင်ငံတကာအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိတယ်ဆိုတော့မသင်္ကသူ ISO လို့ခေါ်တဲ့ရိုဟင်ဂျာတွေးဆညီညွတ်ရေးအဖွဲ့ကအဖွဲ့ဝင်3ဦးကိုမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတော့ဒီအဖွဲ့ဟာ Al Qaeda ဒါမှမဟုတ် IS လို့အကြမ်းဖက်အဖွဲ့စည်းတွေစီကနေပြီးတော့တင်နန်းတွေနဲ့ငွေကြေးထောက်ပံ့မှုတွေရရှိထားတယ်လို့ပြောဆိုခဲ့တာပါ။ဒါကြောင့်လည်းရခိုင်ပြည်နယ်အပါအဝင်အန္တရာယ်များတဲ့နေရာတွေမှာလုံခြုံရေးအရာရှိတော်တော်များများကိုတိုးချထားပြီးတော့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေကလည်းအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာအခုလိုပထမအဦးဆုံးအကြိမ်တံပြန်အကြမ်းဖက်မှုဥပဒေကိုဇွန်လမှာပြဋ္ဌာန်းခဲ့ပြီးကြတဲ့အကြမ်းဖက်လုပ်ရက်တွေနဲ့ပတ်သက်ပြီးတော့မသင်္ကသူ36ဦးကိုအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အကြောင်းနဲ့စောင်းပါးကိုအဆုံးသတ်ထားပါတယ
်မြန်မာနိုင်ငံမှာဆက်ယုံနေတန်းတဲ့ချီပေါ်ပေါက်လာဖို့လိုအပ်တဲ့အကြောင်းLet a million factory rise ဆိုတဲ့ခေါင်းစဉ်နဲ့ The Economist သတင်းစာမှာမြန်မာနိုင်ငံဟာထိုင်းနိုင်ငံလိုဖြစ်မလာခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံလိုဖြစ်လာဖို့ရှိတယ်ဆိုတာနဲ့စောင်းမားကိုစထားပါတယ်။ဒီလိုပါအထူးစီးပွားရေးစုံကိုနောက်နှစ်နှစ်အလယ်လောက်မှာဖွင့်လှစ်ဖို့စီစဉ်ထားပြီးတော့ကုမ္ပဏီ22ခုတွေကတချို့ကုမ္ပဏီတွေဟာဆိုရင်နောက်လကုန်မှာပဲသူတို့စက်ရုံတွေကိုစပြီးစောက်ဖို့စီစဉ်နေကြပါပြီ။ဒီဒီလဝါအထူးစီးပွားရေးစုံကြီးကိုစတင်တဲ့အခါကျရင်အလုပ်သမား8000တောင်အလုပ်ရရှိလာမှာဖြစ်ပါတယ်။ဒါမဲ့လည်းကြောင်းညင်မှုသိမ့်မရှိသေးတဲ့လုံသားအင်အားနဲ့မြန်မာနိုင်ငံရဲ့အနာဂတ်စီးပွားရေးဖွံ့ဖြိုးမှုဟာဈေးချိုချိုကုန်ပစ္စည်းတွေပြပတင်ပို့နိုင်ရေးအပေါ်မှာမူတည်နေတာပါ။ထိုင်းတို့စင်ကာပူတို့လိုစီးပွားရေးဖွံ့ဖြိုးမှုအဆင့်ကိုချက်ချင်းမဖြစ်နိုင်သေးတဲ့အခြေအနေမှာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်လိုကုန်ကြစရိတ်တက်တာတဲ့ကုန်ထုတ်လုပ်ငန်းတွေကိုအာရုံစိုက်တင်တယ်လို့လည်းရေးသားထားတဲ့ဆောင်းပါးအပြည့်စုံကို economist.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်တည်းမြန်မာကမ္ဘောဒီးယားလာအိုနိုင်ငံတွေအတွက်2014ဘဏ္ဍာနှစ်နောက်ဆုံး3လပတ်အတွက်စီးပွားရေးခန့်မှန်းချက်ကိုလည်းအကျဉ်းယုံဖော်ပြထားတာကိုပြောပြကြပါမယ်မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးမကြာသေးခင်လပိုင်းတွေအတွင်းကသိပ်အထင်ကြီးစရာမရှိခဲ့ပေမဲ့လို့စီးပွားရေးပြည်ပြောင်းလဲမှုမှာတော့အရှိန်မပြတ်ထိန်းထားနိုင်တဲ့အကြောင်း Business Monitor International ရဲ့နောက်ဆုံးစီရင်ခန်းစာကိုကိုးကားပြီးတော့အစချီဖော်ပြထားတာပါအထူးသဖြင့်တော့စက်တင်ဘာလမကုန်ခင်နိုင်ငံသားပန်10ခုလောက်ကိုမြန်မာနိုင်ငံမှာစတင်လုပ်ကိုင်ခွင့်ပြုဖို့မြန်မာနိုင်ငံဘူပန်ကနေဇူလိုင်လမှာကြေညာခဲ့တာဆိုရင်မြန်မာနိုင်ငံမှာအခုလိုနိုင်ငံသားပန်ကုမ္ပဏီတွေကိုလုပ်ကိုင်ခွင့်ပြုခဲ့တာ10စုနှစ်ပေါင်းများစွာမှာပထမဆုံးပဲလို့ဆိုပါတယ်ဒါဟာစီးပွားရေးပြည်ပြင်ပြောင်းလဲမှုအပေါ်ယုံကြည်မှုရှိစေရုံနဲ့မဟုတ်ပဲရေတိုရေလက်စီးပွားရေးဖွံ့ဖြိုးမှုအလားအလာတွေပေးနိုင်မဲ့အရာမှခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းရေးသားထားတာကိုတော့ clickpress.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုမန္တန္တာချန်စူးစီးတင်ပြခဲ့တာပါအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လွတ်လတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Big Time
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက BIG Big ကြီးမားတာTIME time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ်။ idiom အတိပဲအရတော့နှမျိုးယူလို့ရပါတယ်အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါတယ်George Group ရဲ့ဥပမာတော့
I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
ပြီးခဲ့တဲ့တစ်နှစ်ကနေ့တကူပါတီတွားတော့အပျော်ကြီးပြောလိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါ့အပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အတည်ပြုရပါတယ်။
I really had a big time at the New Year's party I went to last year. The food was great, and I got to meet some big-time people like senators and other important people like that.
အပျော်ကြီးပြောတဲ့အချိန်ဆိုရင်ဘယ်လိုပြောမလဲ?
Big time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းပို့ချတဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ရပြီးအခုတော့အမျိုးသမီးကန္တာပါခင်ဗျာ2014ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုပါကစ္စတန်ကမိန်းကလေးငယ်တွေပညာသင်ကြားခွင့်နဲ့အမျိုးသမီးတွေအခွင့်အရေးအတွက်ကြိုးပမ်းပေးသူမာလာလာနဲ့အိန္ဒိယကလေးငယ်များအခွင့်အရေးလှုပ်ရှားသူခိုင်လက်စ်တို့ပူးတွဲချီးမြှင့်ခံခဲ့ရပါတယ်မိန်းကလေးငယ်တွေပညာသင်ကြားခွင့်ရဖို့မာလာလာရဲ့ကြိုးပမ်းချက်နဲ့ပတ်သက်လို့ဒီသတင်းပတ်အမျိုးသမီးကန္တာမှာဒေါ်လာလာတန်းစူးစီးတင်ပြထားပါတယ်
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer. 'Cause
I'm thankful to my father for not clipping my wings, for letting me to fly and achieve my goals, for showing to the world that.
ကျမအဖေကိုဂျေဇုတင်ပါတယ်သူကကျမအတောင်ပံကိုမချိုးခဲ့ပါဘူးကျမဘဝမှာဖြစ်ချင်တာကိုလွတ်လွတ်လပ်လပ်လုပ်ခွင့်ပြုခဲ့တယ်မိန်းကလေးတဦးဟာအခိုင်းခံရတဲ့ကျွမဟုတ်ဘူးဆိုတာကိုကဘာကိုသူပြနိုင်ခဲ့တယ်မိန်းကလေးတဦးဟာသူ့ခြေထောက်ပေါ်သူရပ်နိုင်စွမ်းရှိတယ်မိခင်တဦးညီမတဦးဇနီးတဦးဖြစ်အောင်သာမကဘူးဆိုတာသူပြနိုင်ခဲ့ပါတယ
်အဲ့ဒါကတော့အောက်တိုဘာလ10ရက်နေ့က2014ခုနိုဘယ်ငြိမ်းချမ်းရေးဆုကိုအိန္ဒိယနိုင်ငံကကလေးများပညာရေးတွေလှူရှားဆောင်ရွက်ပေးနေသူအိန္ဒိယနိုင်ငံသားခလတ်ဆာယတီနဲ့အတူပူတွဲလက်ခံရရှိတဲ့ဆိုတဲ့ကြေညာချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ဆေဂျော်တဲ့ပါကစ္စတန်နိုင်ငံသူပညာရေးနဲ့အမျိုးသမီးများအခွင့်အရေးကိုရှေ့ရှုဆောင်ရွက်ပေးနေသူမာလာလာယူဆာဂျိုင်ကသူခုလိုနိုဘယ်ငြိမ်းချမ်းရေးဆုရရှိတဲ့အထိမြေတောင်မြှောက်ပေးခဲ့တဲ့သူ့ဖခင်ဇိုင်ယန်နူဒန်ယူဆာဂျာကိုကျေးဇူးတင်တဲ့အကြောင်းသတင်းမီဒီယာကိုပြောခဲ့တာဖြစ်ပါတယ်မလလဟာလက်ရှိမှာဗြိတိန်နိုင်ငံဘာမင်ဟမ်မြို့ရှိအက်ပတ်စတန်ကျောင်းမှာပညာသင်ကြားနေသူဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရရှိကြောင်းသတင်းထွက်ပေါ်လာတဲ့အခါမှာသူဟာအတန်းပြတ်မခံဘဲကျောင်းပြီးမှသာသတင်းစာရှင်းလင်းပွဲကျင်းပပြီးအခုလိုပြောကြားသွားတာဖြစ်ပါတယ်အသက်18နှစ်ပဲမလလဟာ2013ခုနှစ်တုန်းကလေနိုဘယ်ငြိမ်းချမ်းရေးဆုအတွက်အမိတင်သွင်းခြင်းခံရပြီးဒီနှစ်မှာဆုရှင်ဖြစ်လာတဲ့အတွက်သူဟာအသက်ငယ်ဆုံးသောနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ပါတယ်။ခုလိုနိုဘယ်ငြိမ်းချမ်းရေးဆုရရှိတဲ့အတွက်ရှေးရိုးကျတဲ့လူအဖွဲ့အစည်းအများစုနေထိုင်ရာပါကစ္စတန်မှာမြို့သမီးရေးလှုပ်ရှားသူတွေကဝန်တာမဆုံးဖြစ်ခဲ့ကြပါတယ်။ဖာဇာနာဘာရီဟာပါကစ္စတန်မှာလူခွေးလှုပ်ရှားသူအပြင်တက္ကသိုလ်ပါမောက္ခတူလည်းဖြစ်ပါတယ်။
Of course, there is a lot of injustices going on in the country against Pakistani women, and I think they've been denied to access to fundamental rights.
Pakistan ma amyo thami re po tyan mya ta mu ma shi de phyet twe a mya ji shi ni ba de a che kan lu khwin yi re phyet de pinya tin pain kwen chan ma yi pyu su saung shao mu khan yu kwen a tan mwe wan chang sha pain kwen sa la re ma pait pain khan tha ni ya da ba da chaung ngain bi khan ma ni be Pakistan nai ngam ma amyo thami re ha tu re a khwin yi re twe ရုံးကံပြီးတိုက်ပွဲဝင်နေကြပါတယ်။မာလာလာဟာဒီရုံးကံမှုနဲ့ပါကစ္စတန်အမျိုးသမီးတွေရဲ့တတ်တီကိုကိုစားပြုနေပါတယ်။ဒါကြောင့်မို့သူ့အတွက်ကျမတို့တိတ်ကိုဂုဏ်ယူပါတယ်။သူ့ရဲ့တတ်တီကြောင့်ကျမတို့ခေါင်းမော်နိုင်ကြပြီဖြစ်ပြီးပါကစ္စတန်နိုင်ငံသူဖြစ်နေရတာကိုဂုဏ်ယူပါတယ
်။မင်းကလေးငယ်တွေပညာသင်ခွင့်ရရှိရေးအတွက်တတ်တီနဲ့ရုံးကံလှုပ်ရှားပေးခဲ့သူမာလာလာဟာလွတ်လပ်တဲ့အတွေးခေါ်ဆုဖြစ်တဲ့2013ခုနှစ်ကဆာခရော့ဆုကိုလည်းချီးမြှင့်ခံရသူဖြစ်ပါတယ်။ထိုစဉ်ကပညာရေးရဲ့တန်ဖိုးနဲ့ပတ်သက်လို့သူပြောကြားခဲ့တာကတော့
Education is the only solution. Education first.
ညာရေးဟာပြဿနာကိုအပြေရှားနိုင်မဲ့တခုတည်းသောနည်းလမ်းဖြစ်ပါတယ်ပညာရေးကိုဦးစားပေးရပါမယ
်မလလာယူဆော့ဂျိုင်ဟာပါကစ္စတန်ကစွတ်ဂျိုင်ဝတ်မှာတာလီဘန်တွေကမင်းကလင်းငယ်တွေပညာသင်ခွင့်ပိတ်ပင်တဲ့အခါသူနဲ့တချို့မင်းကလင်းငယ်တွေဟာပညာသင်ခွင့်ရရှိကြဖို့အတွက်ထုတ်ဖော်ပြောကြားခဲ့ကြလို့2012ခုအောက်တိုဘာလ9ရက်နေ့မှာမလလာဟာကျောင်းကားနဲ့အင်းအပြန်တာလီဘန်တပ်သမားတွေလှုပ်ရှားဖို့စ조사ချင်းခံခဲ့ရလို့ဥကောင်းနဲ့လေပင်းမှာဒဏ်ရာရရှိခဲ့ပြီးမြေမျောနေရကနေလေရင်နဲ့တင်ပြီးသူ့ကိုအရေးပေါ်အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံမှာဆေးကုသပေးခဲ့ရကသူဟာပြန်ကောင်းလာခဲ့တာဖြစ်ပါတယ်။ဒီနောက်သူဟာကမ္ဘာထွန်းပညာသင်ခွင့်မရရှိကြတဲ့ကလေးငယ်တွေအရေးလှုပ်ရှားဆောင်ရွက်ရမှာသတင်းမီဒီယာတွေနဲ့မကြာခဏတွေ့ဆုံမေးမြန်းခဲ့တာလည်းဖြစ်ပါတယ်။သူ့မိသားစုအသက်လှုပ်ရှားဖို့ချိန်ချောက်ခံရစဉ်ကသူ့အရင်းနဲ့ဘယ်လိုတုံ့ပြန်စဉ်းစားမိလဲဆိုရကိုသတင်းမီဒီယာရဲ့မေးမြန်းချက်မှာမလလာရဲ့အဖြေကတော့စိတ်ဝင်စားစရာလို့ဆိုရပါလိမ့်မယ
် I was not worried about myself that much I was worried about my father because we thought that the Taliban are not that much cruel that they would kill a child because I was 14 at that time
but ကျမအတွက်ဆိုရင်နဲ့ကျမအဖြေအတွက်ပိုပြီးဆိုရင်ရပါတယ်တာလီဘန်တွေဟာကလေးတဦးကိုတတ်ရလောက်အောင်ရက်ဆက်မှာမဟုတ်ဘူးလို့ကျမတို့အထင်မှားပါတယ်အဲ့ဒီတော့ကကျမက14နှစ်ပေါ့ဒါပေမဲ့နောက်ပိုင်းကျမပြန်စဉ်းစားကြည့်တော့တာလီဘန်တွေလာပြီးကျမကိုတတ်ရင်ကျမဘာလုပ်မလဲလို့ကိုပြန်မေးမိပါတယ်ပထမတော့မလာလာကြီးဖနှက်နဲ့သာပြစ်ပေါက်ပေါ့လို့ပြောမိပါတယ်နောက်ချတော့ကျမကတာလီဘန်ကိုဖနှက်နဲ့ပေါက်ရင်ကျမလည်းရန်ကိုရန်နဲ့တုံနှင်းရရောက်မှာမို့ကျမကကျမလိုချင်တာကျမတို့အတွက်ငြိမ်းချမ်းရေးပညာရေးဖြစ်ပါတယ်ပညာရေးဟာအရေးကြီးတယ်တာလီဘန်ကလေးတွေကိုလည်းပညာတက်စေချင်တယ်လို့ကျမပြောမယ်။အဲ့ဒီလိုပြောပြရင်တော့ကဲကျမပြောချင်တာပြောပြပြီးရှင်လုပ်ချင်တာလုပ်တော့လို့ပြောပါမယ်
။မလလာဟာကဘာတမန်ကလေးငယ်တွေနေနဲ့2015ခုနောက်ဆုံးထားပြီးပညာသင်ကြားရေးလှုပ်ရှားမှုဖြစ်တဲ့ I am Malala ဆိုတဲ့ကျမဟာမလလာဖြစ်ပါတယ်ဆိုတဲ့လှုပ်ရှားမှုကိုစတင်ခဲ့ရမှာကုလသမဂ္ဂအထွေမှုချုပ် Mr. Ban Ki-moon လည်းပါဝင်ခဲ့သူတူဖြစ်ပါတယ
်။ I am adding my voice to the messages from over 1 million people across the globe. Education is a fundamental human right. It is a pathway to development.
ကဘာတဝမ်းလူသက်တမ်းတို့ရဲ့တောင်းဆိုချက်မှာကျွန်တော်လည်းတဦးအပါဝင်တောင်းဆိုပါရယ်။ပညာရေးဟာအခြေခံလူခွင့်တရားဖြစ်ပါတယ်။ပညာရေးကတဆင့်ဖွံ့ဖြိုးမှုနောက်စိတ်ရှည်တည်ခတ်မှုနဲ့နိုင်ငံသားပိသားမှုတွေကိုပေါ်ဆောင်ပေးနိုင်မှာဖြစ်ပါတယ်။ပညာရေးဦးစားပေးဆောင်ရွက်တဲ့ဒီလှူရှားမှုကိုဝိုင်းဝန်းထောက်ခံအားပေးကြပါမလလာအတွက်ရောကဘာတဝမ်းမှာရှိတဲ့မင်းကလေးတွေယောက်ျားလေးတွေအတွက်ရောဖြစ်ပါတယ်
။မကြသည့်မိကမလလာဟာကဘာဘန်ကိုသွားရောက်ခဲ့ပြီးကလေးငယ်တွေပညာရေးနဲ့ပတ်သက်လို့နိုးကြမှုရှိစေဖို့လှုပ်ရှားဆောင်ရွက်ခဲ့ပါတယ်။ကဘာတဝမ်းကလေးပေါင်း60တန်းတို့ကျောင်းနေခွင့်မရရှိကြတဲ့အကြောင်းအရင်းကနဲ့ပတ်သက်လို့မလလာက
When we look at the causes that why girls are not going to school and as well as boys are poverty.Because of poverty those children have to do child
မိန်းကလေးတွေယောက်ျားလေးတွေကျောင်းပါကြောင့်မသွားနိုင်ကြသလဲဆိုတဲ့အခြေခံအကြောင်းရင်းကိုလေ့လာတဲ့အခါအဓိကဆင်းရဲမွဲတေမှုကြောင့်ပဲဖြစ်ပါတယ်ဆင်းရဲမှုကြောင့်ကလေးတွေအလုပ်ထွက်လုပ်ကြရပါတယ်ကလေးတွေလူကုန်ကူးခံကြရတယ်သူတို့မိသားစုဝမ်းရည်အတွက်ဝိုင်းပြီးရှာကြရတယ်ဒုတိယအကြောင်းကတော့လူအဖွဲ့အစည်းအတွင်းကျင့်သုံးနေတဲ့အယူအဆတွေကြောင့်ပါပဲဘာသာရေးအကြောင်းပြပြီးကလေးတွေကိုစာသင်ခွင့်ပိတ်ပင်ခဲ့ကြတယ်ဒါကြောင့်လူတွေရဲ့အမြင်ကိုပြောင်းလဲပြရမှာဖြစ်ပါတယ်။အကျံဖက်သူကိုတိုက်ဖျက်ဖို့ကတနက်ကတဆင်မဟုတ်ပါဘူး။စစ်ကိုစစ်နဲ့ပြန်တိုက်ရင်တန်တရားကလဲလို့ကိုစုံမှာမဟုတ်ပါဘူး
။ဒါကြောင့်လေနိုင်ငံခေါင်းဆောင်တွေနေနဲ့ကိုယ်နိုင်ငံရဲ့အနာဂတ်ကိုဖော်ဆောင်မဲ့ကလေးတွေပညာရေးအတွက်အသုံးစိတ်ကိုစစ်အသုံးစိတ်ထဲပို့ပြီးဦးစားပေးတဲ့လို့လေမလလာကပြောခဲ့တာကလေမြန်မာနိုင်ငံအတွက်အတူယူစရာလို့ဆိုရပါလိမ့်မယ်
။ Much of the money is spent on making tanks, on making guns. Much of the money spent on soldiers. We need to spend...
နိုင်ငံရဲ့ငွေအများစုကတန်ချက်ကာကားတွေ၊တနတ်တွေ၊စစ်သားတွေအတွက်အသုံးပြုနေကြတာတွေ့ရပါတယ်။အဲ့ဒီသုံးတဲ့ငွေပမာဏနဲ့စာအုပ်တွေ၊ဖောင်တိန်တွေ၊ဆရာဆရာမတွေ၊ကျောင်းတွေအတွက်အသုံးပြုကြရမှာဖြစ်ပါတယ်။အစိုးရအနေနဲ့အရေးယူဆောင်ရွက်ပေးဖို့လိုပါတယ်။ဒါကြောင့်ကျမတို့အစိုးရတွေကိုပြောချင်တာကကလေးတိုင်းပညာသင်ခွင့်ရရှိဖို့ဖန်တီးပေးပါဆိုတာပါပဲ
။ကဘာထွန်းကလေးငယ်တွေပညာသင်ကြားနိုင်ဖို့ကြိုးပမ်းနေတဲ့မလလာပြောဆိုခဲ့သလိုပဲမြန်မာနိုင်ငံမှာရောမင်းကလေးငယ်တွေပညာသင်ကြားခွင့်မရကြတဲ့အခြေအနေဟာဘယ်လိုရှိပါသလဲ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးအကြံပေးပုဂ္ဂိုလ်ဒေါက်တာသိန်းလွင်ရဲ့ပြောကြားချက်နဲ့အတူ
ဒီသတင်းပါအမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
ကျွန်တော်ဗမာနိုင်ငံကဒီမိကလေးအမြောက်များဟာကျောင်းမနေရတာရှိတယ်။ဘာကြောင့်လဲဆိုတော့ဒီရွာတွေမှာကမူလတန်းပဲရှိတယ်။ဒေသတန်းကရွာတွေနဲ့ဝေးတဲ့ခါကျတော့ကျောင်းမလို့ချာဒါတော့ဒေသတောင်နဲ့ကျောင်းထွက်ရတဲ့သူတွေများတယ်။ဒါမိဘကကလေးနှစ်ယောက်ရှိတယ်၊သားနဲ့သမီးရှိတယ်။တယောက်ကိုကျောင်းသားနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်မိကလေးကိုကျောင်းထွက်တယ်။အဲ့ဒါကကျောင်းမီကလေးတွေများတယ်ကျောင်းထွက်တဲ့ကလေးများတော့မိကလေးကြီးအများကြီးကသမီးရောသမီးရောများတဲ့ခါကျတော့ဥစ္စာမှုကဏ္ဍကမိကလေးတွေပေါ်လာတယ်။တော့ဒီနေ့ကတော့အလုံးစားတတ်အောင်လုပ်ဖို့လို့အထူးသဖြင့်မိကလေးတွေကမကြည်ရအောင်တော့ပြီးတော့ဒီကကဦးစားပေးတာပြပါမရှိရအောင်တာဝန်ရှိတဲ့သူတွေပံ့ပိုးပြီးတော့ဆရာလေးရောမိကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီညာသင်ဖို့ဆွေးနွေးပေးတယ်ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမှာနိုင်ငံရေးမှာပုံပြတ်ဖြစ်လာ
ဒေါ်လာလာတန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီဒေါခင်မျိုးသက်ကတင်ဆက်မှာပ
ါဒီတစ်ပတ်တော့2014ခုနှစ်ယူပဗေဒနိုဘယ်ဆုရှင်ဂျပန်သိပ္ပံပညာရှင်၃ဦးရဲ့ကျစ်စွမ်းရင်သိပ်သုံးစရာမလိုပဲတဘာဝဝင်းကျင်ထိမ့်သိမ့်ရဲ့အတွက်အဖို့တန်တဲ့အပြာရောင် LED မီးတီထွင်မှုအကြောင်းကိုပြောပြပေးပါစီဒီနေ့ပေးတဲ့ယူပဗေဒနိုဘယ်ဆုဟာထူးခြားတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်
2014ခုနှစ်ယူပဗေဒနိုဘယ်ဆုဟာထူးခြားတယ်လို့ပြောရပါမယ်လူသားတိုင်းကိုအထူးကိုအကျိုးပြုတဲ့တီထွင်မှုတရက်ကိုစခဲ့တဲ့ဂျပန်လူမျိုးယူပဗေဒပညာရှင်၃ဦးဟိုနာကာမူရာဒေါက်တာအကာဆာကီနောက်ဒေါက်တာအမနိုဆိုတဲ့၃ဦးရဲ့ light emitting diode အလင်းရောင်ထွက်နိုင်တဲ့ diode ကိုသူတို့ရဲ့ဒီဓာတ်ခွဲကန်းနေထဲမှာဆန်းဆန်းတမန်ကြိုးစားခဲ့တဲ့ဟာနဲ့ပတ်သက်ပြီးတော့ပေးခဲ့တာပ
ါ LED လို့ခေါ်တဲ့အလင်းရောင်ထွက်တဲ့ diode အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့အနေအထားကိုကြည့်ရအောင်ပါ
ဒီအလင်းရောင်ထွက်တဲ့ LED ဒိုင်အိုကို1960ခုနှစ်လောက်ကသုတေသနဓာတ်ခွဲကန်းတွေမှာစပြီးတီထွင်ခဲ့တာပါပထမဆုံးအလင်းရောင်ထွက်တဲ့ဒိုင်အိုကအနီးအောက်ရောင်ကြီးအနီးအောက်ရောင်ကြီးဆိုတော့ကျွန်တော်တို့မျက်လုံးနဲ့မမြင်ရပါဘူးဒီဒိုင်အိုဆိုတာဘာလဲဆိုလို့ရှိရင်ပုံဆောင်ကဲပါပုံဆောင်ကဲတက်ထုတစ်မျိုးမှာအလင်းရောင်ထွက်တာကိုစတွေ့တာ1900ခုနှစ်လောက်ခဲကရုရှားသိပ္ပံပညာရှင်တချို့လည်းစတွေ့ခဲ့ပါတယ်အမှန်ဆုံးဆိုလို့ရှိရင်ပုံဆောင်ကဲဒီစီမီကွန်ဒက်တာယူပဗေဒရဲ့အစပိုင်းမှာဒီထရန်းစစ်တာဆိုတာပေါ့နော်ကျွန်တော်တို့အားလုံးသူတွေရေဒီယိုထရန်းစစ်တာရေဒီယိုထဲမှာ TV ထဲမှာရောရှိရှိသမျှလူသုံးကုန်ပစ္စည်းတွေမှာတုံးတဲ့ထရန်းစစ်တာကိုစထွင်ခဲ့တာစတာပါဒီစတဲ့ဟာကတော့ BT Bell Telephone လက်ကယူပဗေဒပညာရှင်၃ဦးကဒီထရန်းစစ်တာကိုစလုပ်နိုင်ခဲ့တဲ့အတွက်1956ခုနှစ်မှာယူပဗေဒဆုရခဲ့ပါတယ်။အဲဒီကလည်း၃ဦးပါပဲ။အဲ့ဒါဒေါက်တာရှော့ကလီရဲ့ John Bardeen ဆိုတဲ့ University of Illinois Urbana Champaign ရဲ့ဒေါက်တာ Britain ဆိုတဲ့ပညာရှင်၃ဦးပါ
။ Transistor ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမှာတဆင့်ပြီးတဆင့်ထွင်လာနိုင်တဲ့အပြာရောင် LED ရဲ့အခြေခံကိုသိဖို့အတွက်ပထမဆုံး Semiconductor ရဲ့သဘောကိုနားလည်ဖို့လိုတယ်လို့ဆိုပါတယ်
။တန်ကြီးလို့လျှက်စစ်လိုက်ပစ္စည်း Conductor လည်းမဟုတ်ဘူး။ရက်ကပစ္စည်းရက်စစ်မစည်းနိုင်တဲ့ plastic လည်းမဟုတ်တဲ့ဒီ35 compound လို့ပုံဆောင်ကဲမျိုးကိုရက်စစ်တစ်ပိုင်းတစတာရှိတဲ့တဘာဝစောင့်ပါတယ်ဒါကို semi conductor လို့ခေါ်ပါတယ်အစားကစတွေ့တော့ကတော့ဘာလဲဆိုလို့ချင်းဒီ semi conductor ဒီပုံဆောင်ကဲအဘာမှတုံးလို့မရတဲ့ဟာလေးလို့ထင်ပါတယ်ဒါပေမဲ့ယူပဗေဒတကူတေချာစလေးလာတဲ့အခါကျတော့မှတော့ကိုတုံးနိုင်တဲ့ပစ္စည်းတစ်ခုအလင်းရောင်လျှက်စစ်တိုင်းတာနိုင်တဲ့ပစ္စည်းတွေအများကြီးလုံနိုင်တယ်ဆိုတာစတွေ့ပါတယ်ဒီပုံဆောင်ကဲကို band gap material လို့ခေါ်ပြီးတော့ဒီ conduction band နဲ့ valence band ဆိုတာရှိပါတယ် gap ရဲ့စွမ်းအင်ပမာဏမဟုတ်ဘူးတီးပြီးတော့အလင်းရောင်ထွက်တာပါဒီ band gap ပစ္စည်းရဲ့တဘာဝလျှက်စစ်တပ်ကိုဒီပုံဆောင်ကဲရဲ့ကြားခံတယ်ကိုစီးလိုက်လို့ရှင်များသောအားဖြင့် direct band gap ပစ္စည်းတွေကအလင်းစွမ်းအင်ထွက်ပြီးဒါတွေကို light emitting diode လို့ခေါ်တဲ့အလင်းရောင်ထွက်တဲ့ diode တွေအခုဆိုလို့ရှိရင်အပယ်ရောင်လေဆာတို့တောင်ထွက်ပါပြီအရင်ကတည်းကလည်းအနီရောင်တို့အစိမ်းရောင်လေဆာတွေထွက်ပါတယ်အဲ့ဒါဘယ်ကနေထွက်လဲဆိုလို့ရှိရင် semiconductor diode ကနေထွက်အောင်လုပ်နိုင်ပါတယ်ပထမဦးဆုံးစပြီးတော့မြင်ရတဲ့အနီရောင် LED ကစွမ်းအင် gap ရဲ့ပမာဏ 1.4 electron volt ပဲရှိတဲ့အတွက်အနီရောင်ပဲထွက်ပါတယ်နောက်သူတို့စူးစမ်းရင်းနေပေါ့နော်တဆင့်ကန်လျှက်ကူးပုံဆောင်ကဲစထွင်တဲ့အခါမှာနှစ်တာတမ ာနှစ် electron volt လောက်မြင့်မြင့်တရားစစ်ဖြတ်စည်းနိုင်အောင်လုပ်နိုင်တဲ့ပုံဆောင်ကလေးရောဒီအနီရောင်တို့အစိမ်းရောင်တို့ LED တွေတီထွင်ပြီးစသုံးနိုင်တာပါအနီရောင်နဲ့အစိမ်းရောင်ရတာနဲ့တင်အတုံးကမတည့်သေးဘူး1985 80လောက်ကနေပြီးတော့မှဒီနောက်ဆုံးပေါ် gallium nitride လို့ခေါ်တဲ့35 compound ပေါ့နော် 35 compound စလုပ်တဲ့အချိန်ကျမှဒီစွမ်းအကျယ်ကဘာလဲဆိုလို့ရှိရင်ပထမအစတုန်းက1.4အနီအောက်ရောင်နောက်2.2ကျတော့အနီရောင်တို့အစိမ်းရောင်တို့ပြင်းပြင်းရပြီအခု3.5 electron volt လုံနိုင်တဲ့ဒီ gallium nitride ကိုဂျပန်ယူဝဗေဒပညာရှင်တော်တော်ကိုစွမ်းစမ်းတမန်ကြိုးစားတဲ့အခါကျတော့မှဘာနဲ့လောက်ရလဲဆိုလို့ရှိရင် MBE molecular beam epitaxial growth ဒါမှမဟုတ်လို့ရှိရင် MOPVE metal organic vapor phase epitaxy ဆိုတဲ့ဆက်ပစ္စည်းတွေနဲ့ဒီ gallium nitride ကနေပြီးတော့အပြာရောင် LED diode တွေကိုစပြီးတော့လုံနိုင်တဲ့ပစ္စည်းတွေရပါတယ်သူတို့သုံးဦးက1980လောက်ခုနှစ်ကတည်းကစကြိုးစားလာတာ1995ခုနှစ်မှာအောင်မြင်ပါတယ်အပြာရောင်အလင်းရောင်ထွက်တဲ့ပုံဆောင်ကဲကနေပြီးတော့ဘယ်လိုလုပ်အဖြူရောင်ရလဲဆိုလို့ရှိရင်အပြာရောင်အလင်းရောင်ရတဲ့ပုံဆောင်ကဲကိုအလင်းရောင်ထွက်အောင်လုပ်ပြီးတော့သူကနေပြီးတော့ဒီ phosphor လို့ခေါ်တဲ့မီးစုံကိုတွားပြီးတော့ဒီအလင်းအပြာရောင်မီးထိုးလိုက်တဲ့အခါကျလို့ရှိရင်ဒီမီးစုံပစ္စည်းကနေပြီးတော့အနီရောင်ရောအစိမ်းရောင်ပါပြန်ပြီးတော့သူကထွက်တယ်အဲ့ဒါ photoluminescence လို့ခေါ်ပါတယ်အဲ့လိုမီးစုံရောင်ထွက်လာတဲ့အနီရဲ့အစိမ်းရဲ့မူလအပြာရောင်တွေကအကုန်ပေါင်းပြီးတော့တဏှာတွေကရောထွက်လာတဲ့အခါကျတော့အဖြူရောင်ဖြစ်သွားပါတယ်နောက်တနည်းကအနီရောင်အလင်းရောင်ထွက်တဲ့ပုံဆောင်ကဲတိုင်ကိုအစိမ်းရောင်တိုင်ကိုနောက်အခုနောက်ဆုံးရတဲ့အပြာရောင်တိုင်ကိုအကုန်လုံးပူးပြီးတော့တဏှာတွေကနေပြီးတော့ထွက်အောင်လုပ်တိုက်တဲ့အခါကျလို့ရှိရင်အချိုးကျသွားလို့ရှိလို့ရှိရင်သူကလည်းအဖြူရောင်ထွက်ပါတယ်
အပြာရောင် LED တီထွင်မှုကနေလူတွေအတွက်ဘယ်လိုအကျိုးရှိတာပါလဲ
တကဘာလုံးတုံးတဲ့လျှက်စစ်စွမ်းအင်ရဲ့30ရာခိုင်နှုန်းဟာညမှာမီးရဖို့ပါပဲရိုးရိုးမီးလုံးဘတ်တီးတဲ့ဆယ်စားလောက်လျှက်စစ်တက်ကိုယော့ပြီးတုံးရတဲ့အတွက်လူသားတွေအားလုံးအတွက်အလွန်အကျိုးပြုပါတယ်နောက်ပြီးတော့တခုထူးကြတာဘတ်တီးတစ်လုံးဟာမီးထွန်းလိုက်လို့ရှိလို့တစ်နှစ်နှစ်နှစ်အလွန်အကျွံပဲပေါ့နော်ဒါပေမဲ့အဖြူရောင် LED diode ဆိုလို့ရှိရင်နာရီပေါင်း2-3 သိန်းလောက်ကောင်ရပါပြီအဲ့တော့အကြာကြီးခံတာပေါ့နောက်တစ်ခုအပြာရောင် diode ရတဲ့အတွက်ရေတန်းဆက်ပစ္စည်းတွေမှာဒီအပြာရောင်တော့မဟုတ်ပေါ့နော်ခရမ်းလွန်ရောင်ကြီးပါရနေပါပြီခရမ်းလွန်ရောင်ကြီး diode နဲ့ bacteria တွေကိုတတ်လိုက်လို့ရတဲ့အတွက်ရေတန်းဆက်တွေမှာတုံးတဲ့အခါကျတော့ရေတန်းဘူးဈေးတော်တော်ကိုတက်တက်တာတာနဲ့ရနိုင်ပါတယ်နောက်တစ်ခုအသုံးဝင်တာအပြာရောင်လေဆာရပြီ CB conductor လေဆာတိတိလေးတွေရတဲ့အတွက်အခုကျွန်တော်တို့သုံးနေတဲ့ရုပ်ရှင်ကြည့်တဲ့ CD တစ်ချက်ထဲနဲ့နှစ်နာရီလောက်ရုပ်ရှင်တစ်ခုလုံးကိုကြည့်လို့ရအောင်တင်ထားလို့ရပါတယ်အတုံးအဝင်ဆုံးနဲ့လူဘောအကြဆုံးကဒီအထူးသဖြင့်လျှက်စီမီးမရတဲ့ကြေးရွာတွေမှာဘက်ထရီတက်ခဲနဲ့ဒါမှမဟုတ်ရှိလို့ရှိရင်နေရရတဲ့ဆိုလာအပြားကနေတင်ထားတဲ့လျှက်စီတက်ခဲလေးနဲ့တောင်မှဒီထိန်ထိန်ကြီးနေအောင်အဖြူရောင်ဒိုင်အိုတွေကိုတုံးပြီးတော့မီးထွန်းလို့ရပြီ
ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလို့ရစီနောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်အောင်
တော်ခင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါ VOA ရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တရားဥပဒေစိုးမိုးမှုကင်းမဲ့ပြီးအားနည်းနေတဲ့နိုင်ငံတွေမှာလူနည်းစုတိုင်းရင်းသားတွေရဲ့လူခွင့်အခြေအနေပေါ်မတည်မဲ့မြင်ပြုလို့ရှိပါတယ် OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဥပဒေကိုလေးစားလိုက်နာဖို့ကတိပြုထားပေမဲ့လည်းဒီအဖွဲ့ဝင်နိုင်ငံတချို့မှာလူနည်းစုတွေရဲ့လူခွင့်ရေးကိုအပြည့်အဝပေးဖို့တွန့်ဆုတ်နေကြပါသေးတယ်။ USC ဆိုင်ရာ American ကိုယ်စားလှယ်အဖွဲ့ကောင်းဆောင် J. Brian Edwards ကဝါဆောမှာကျင်းပနေတဲ့ USC အဖွဲ့ကချမှတ်ခဲ့ပြီးသားလုပ်ငန်းတွေကိုဘလောက်အထိအကောင့်တွေပေါ်နိုင်ခဲ့တယ်ဆိုတာကိုပြန်လည်သုံးသပ်တဲ့အစီအစဉ် HDIM မှာဥပမာအချို့ပေးပြီးထောက်ပြခဲ့ပါတယ်။ဂျော်ဂျီယာနိုင်ငံတွေကရုရှားကိုသိမ့်ပိုက်ထားတဲ့တောင်ပိုင်းအိုဆက်တီးယားနဲ့အပ်ခိုင်ဇိုက်ဒေသတွေမှာဆိုရင်တိုင်းရင်းသားဂျော်ဂျီယာလူမျိုးတွေရဲ့လွတ်လပ်စွာလှုပ်ရှားခွင့်ပစ္စည်းဥစ္စာပိုင်ဆိုင်ခွင့်တွေကိုပိတ်ပင်ထားပါတယ်။1990ခုနှစ်တွေအတွင်းဘော့ကန်ဒေသမှာဖြစ်ပွားခဲ့တဲ့မျိုးသားရေးကြံဖက်မှုတွေလူမျိုးရုံးတပ်ဖြတ်မှုတွေဟာဆိုရင်လေဒေသတွေမှာအခုထိမနှိမ့်မြှုပ်စရာအခြေအနေတွေကိုတက်ရောက်စေခဲ့တာပါ။ ဒါပေမဲ့လည်းဘော့စနီးယားဆာဘရနီကာဒေသတွေမှာဖြစ်ပွားခဲ့တဲ့လူမျိုးရုံးတပ်ဖြတ်မှုပါဝင်စစ်ပွဲကာလတွေအတွင်းရက်ဆက်စွာတပ်ဖြတ်မှုတွေနဲ့ပတ်သက်လို့အာဏာပိုင်တွေကအမြင့်ညင်းဆိုနေကြတာပါဘော့စနီးယားနိုင်ငံသားတွေပါဝင်ဒေတာရင်းမှာနေထိုင်ကြသူတွေအနေနဲ့တိုင်းရင်းသားအချင်းချင်းကြားစည်းလုံးညီညွတ်ရေးကိုဆက်လက်တည်ဆောက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းနေပါတယ်။ဒါအပြင်ဆေးဒစ်ဖင်တီအမှုနဲ့ပတ်သက်လို့ဥရောပလူခွင်ဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းဘယ်တိုင်းရင်းသားမဆိုနိုင်ငံသားဖြစ်တဲ့ဆိုရင်သမ္မတရွေးချယ်ပိုင်ခွင့်ပါဝင်နိုင်ငံတော်အဆင့်အဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်နိုင်ခွင့်ကိုဘော့စနီးယားအနေနဲ့အကောင့်တွေဖော်ဖို့လိုအပ်ပါတယ်။နေဆက်ဖြတ်ကျော်မှုနဲ့လူမျိုးစုတွေကြားပဋိပက္ခတွေဖြစ်ပွားလာနိုင်တဲ့ဟန်ဂေရီရဲ့များပြားလာတဲ့မျိုးသားဥပဒေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တန်မတ်အက်ဒူကသတိပေးပြောဆိုခဲ့ပါသေးတယ်။ယူကရိန်းနိုင်ငံကဟန်ဂေရီလူနည်းစုဝင်တွေအတွက်စိုးရိမ်ကြောင်းထုတ်ဖော်ပြောဆိုမှုတွေဟာတင့်လျော်ရဲ့လားအပြူသဘောဆောင်ရည်လားဆိုတာနဲ့ပတ်သက်လို့တေးကြစွာဆောင်ရွက်ဖို့ကိုလည်းအမေရိကန်ကဟန်ဂေရီကိုတောင်းဆိုထားပါတယ်ယူကရိန်းအေးရုရှားကဝင်ရောက်ဆက်ဖက်နေတာတွေကလည်းလူနည်းစုတွေရဲ့အခွင့်အရေးကိုမျက်ကွယ်ပြုတာလျော်ကန်မှုမရှိတဲ့အပြူမှုဖြစ်ပါတယ်ယူကရိန်းနိုင်ငံကရုရှားလူနည်းစုဝင်တွေကိုကာကွယ်ဖို့ဆိုပြီးမမှန်ကန်တဲ့အကြောင်းပြချက်တွေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာနည်းမျဉ်းပိုင်ဆိုင်မှုကိုမျက်ကွယ်ပြုပြီးရုရှားဟာဥပဒေချိုးဖောက်ခဲ့ပါတယ်ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသကတတားလူမျိုးစုတွေအပါအဝင်တခြားလူမျိုးတွေရဲ့ဘာသာရေးဘာသာစကားနဲ့ယဉ်ကျေးမှုအခွင့်အရေးတွေပေါ်ဖိနှိပ်မှုတွေလည်းရှိနေပါတယ်ခရိုင်းမီးယားဒေသရဲ့ထင်ရှားတဲ့ခေါင်းဆောင်ဦးဖြစ်တဲ့မူစတာဖာဒီမီလီယက်နဲ့ရာဖက်ချိုဘာရော့ဖ်တို့ဟာဆိုရင်လေသူတို့ရဲ့မွေးဖွားရာဇာတိဖြစ်တဲ့ခရိုင်းမီးယားကိုပြန်လာခွင့်၅နှစ်ပိတ်ပင်ထားခံခဲ့ရပါတယ် OSCE အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးနဲ့သူတို့တွေရဲ့အခွင့်အရေးပေါ်ကိုလေးစားရမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရာရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်အကြောင်းသိစေအပ်ပါတယ် VOA ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ညနေ 6:00 ခွဲကနေ 9:00 အထိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ 19.25 ရူကနေနားဆင်နိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပါမယ
်။နီဂျီးရီးယားဆိုရနဲ့အစ္စလာမစ်ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့တို့ကြားမှာပြစ်ခတ်ရစဲဖို့တို့သဘောတူညီမှုရရှိခဲ့ပြီးတော့ဘိုကိုဟာရမ်အဖွဲ့ကလည်းပြီးခဲ့တဲ့ဧပြီလတုန်းကပြန်ပြီးဆွဲသွားခဲ့တဲ့ကျောင်းသူနေရာကျော်ကိုပြန်လွတ်ပေးဖို့သဘောတူညီလိုက်ပြီးဖြစ်ပါတယ်။ဒါပြင်နီဂျီးရီးယားစစ်တပ်အကြီးကဲဘိုဂျိုဂျီအလိုက်ဘာဒါကလည်းအပြစ်ခတ်ရစဲရေးသဘောတူညီချက်ကိုတောက်ချနေမှာကြေညာခဲ့တာဖြစ်ပါတယ်။ဘိုကိုဟာရမ်စစ်သွေးကြောတွေကဒီကျောင်းသူတွေကိုပြန်လွတ်ပေးဖို့မူအားဖြင့်သဘောတူညီခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတရဲ့ထိပ်တန်းအကြံပေးဟာဆန်တူကာက VOA ကိုပြောကြားခဲ့ပါတယ်အသေးစိတ်အချက်အလက်တွေကိုတော့ဆက်လက်ညီနိုင်အောင်မှာဖြစ်ကြောင်းဒါပေမဲ့ဘိုကိုဟာရမ်အဖွဲ့နဲ့သဘောတူညီချက်ပေါ်မှာတန်တရားမရှိဘူးလို့သူကပြောပါတယ်။ Ebola ရောဂါကြောင့်ကမ္ဘာလွှာသေဆုံးရသူပေါင်း 4,555 ယောက်ရှိသွားပြီဖြစ်ပြီးတော့ရောဂါဖြစ်ပွားခဲ့သူပေါင်း 9,200 နီးပါးရှိတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကအတည်ပြုပြောကြားလိုက်ပါတယ်။တောက်ကြနေက WHO ကနောက်ဆုံးထုတ်ပြန်လိုက်တဲ့စာရင်းထဲမှာတော့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေမှာနောက်ဆုံးသေဆုံးခဲ့တဲ့6ယောက်တော့မပါဝင်ခဲ့ပါဘူး။ Ukraine နိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့ပတ်သက်ပြီး Ukraine နဲ့ Russia တို့သမရာတို့ကြာတောက်ကြနေကဆွေးနွေးကြတာမှာတိုးတက်မှုတစုံတရာမရှိဘဲနဲ့ပြီးဆုံးသွားခဲ့ပါတယ်။ဟောင်ကောင်မှာတော့ရဲတွေနဲ့ဆန္ဒပြသူတွေထိတ်တိုက်တွေ့ခဲ့ကြပြီးတော့ရဲ3ယောက်ဒဏ်ရာရသွားခဲ့တယ်လို့ဟောင်ကောင်အာဏာပိုင်ကပြောလိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချင်းကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမနန္ဒချမ်းဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ဒီမနေ့အတွက်အစီအစဉ်တွေကိုလိုင်းလိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ တော်ရရှင်နေအားလုံးကိုစိတ်နှလုံးရှင်လန်းကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.